ဖရိကတိုက်နောက်ဖက်ချမ်းကအေရီယာ2ရမ်းမိုင်ပေါင်း10,000ပဲရှိတဲ့ဆင်းရဲလာတဲ့ Equatorial Guinea ဆိုတဲ့နိုင်ငံမှာကလေးတရားမှာ12ယောက်ဟာအသက်5နှစ်မပြည့်မီမှာတည်ဆုံးကြရတယ်လို့ကမ္ဘာပိုင်းရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအဲ့ဒီနိုင်ငံရဲ့သမ္မတ OBN ရဲ့တားဖြစ်သူကတော့ကိုပိုင်ဂျက်လီယင်ကိုဝယ်စည်းနိုင်သူဖြစ်ပါတယ်တဲ့။အမေရိကန်ပြည်ထောင်စုမှာဟောလိဝုဒ်အကျော်မော်ရီတထေးကြီးတွေနေတဲ့ကယ်လီဖိုးနီးယားပြည်နယ်မာလီဘူးဆိုတဲ့အရာမှာလဲနန်းတော်ကြီးတမျှခန်းထားတဲ့အိမ်ကိုပိုင်ဆိုင်သူလဲဖြစ်ပါတယ်။ Equatorial Guinea နိုင်ငံလိုပဲနောက်ထပ်ဆင်းရဲတဲ့ကွန်ဂိုသမ္မတနိုင်ငံလဲရှိပါတယ်။အမေရိကန်ပြည်ထောင်စုက2009ခုနှစ်တုန်းကအဲ့ဒီဆင်းရဲတဲ့ကွန်ဂိုသမ္မတနိုင်ငံကမူလာရန်ကျောင်းသားလေးတွေကိုကျွေးမွေးဖို့အတွက်ဒေါ်လာ6.8တန်းပံ့ပိုးပေးခဲ့ပူပါတယ်။ကွန်ဂိုသမ္မတနိုင်ငံရဲ့သမ္မတဒနစ်ဆက်ဆူငွေဆိုနဲ့ကိုယ်စလဲဖွဲ့ဟာ2006ခုနှစ်တုန်းကကုလသမဂ္ဂအထွေထွေညီလာခံကိုလာရောက်တက်တဲ့အခါမှာဟိုတယ်မှာငါးညတက်ခိုရင်နဲ့ဒေါ်လာ300,000ပိုးသုံးဆွဲခဲ့ပါတယ်တဲ့သူ့ရဲ့သားကလည်းဒေါ်လာ300,000နဲ့ချီပြီးနယူးယောက်မြို့တခွင်ရှော့ပင်းထွက်ခဲ့တယ်လို့ဆိုပါတယ်ဒီလိုလူကြီးတွေနဲ့သူတို့ရဲ့သားသမီးတွေတုံးနိုင်ဖြုံးနိုင်တဲ့အကြောင်းရင်းခံကတော့ဘုံတူညီချက်ဖြစ်တဲ့အဂရိလိုက်စားမှုပဲဖြစ်တယ်လို့ကောက်ချက်ချလို့ရပါတယ်ဒီနေ့ Forbes Magazine မှာအာဖရိကတိုက်ရဲ့ပထမဆုံးဂရေကျွဲအမျိုးသမီးအဖြစ် Isabel Dos Santos ကိုရွေးချယ်လိုက်ပါတယ်။သူကလည်းတခြားလူမဟုတ်ပါဘူးရှင်။အာဖရိကတိုက်အနောက်ပိုင်းအင်ဂိုလာနိုင်ငံရဲ့သမရရဲ့သမီးဖြစ်ပါတယ်တဲ့။ Isabel ကတော့သူ့ရဲ့အလုပ်ကြိုးစားမှုနဲ့ဆုံးဖြတ်ချက်ခိုင်မာမှုတွေကြောင့်မလို့သူအောင်မြင်တယ်လို့ဆိုပါတယ်။ကဲ Human Rights Watch အဖွဲ့ကြီးကရော Equatorial Guinea နဲ့အင်ဂိုလာနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့မိသားစုတွေကိုဘလို့များဝေဖန်မှာပါလိမ့်ရှင
် Overall it paints a picture of economic dynasties being formed
အလုံးချုပ်ကြည့်ရင်တော့ရှင်းနေပြည်သားနိုင်ငံရေးခေါင်းဆောင်မိသားစုတွေရဲ့ကြောတော့နောက်ခံနဲ့စီးပွားရေးအရာဒဏ္ဍာရီအားတောင်းတင်းလာတယ်ဆိုတာထင်ရှားပါတယ်ဒါကြောင့်အစိုးရကငွေတွေဘလို့ဝင်တယ်ဘလို့တုံးတယ်ဆိုတာတွေကိုကျွန်တော်တို့ခမရတို့အနေနဲ့ဂါဂနနာသေးသေးချာချာစစ်စစ်ဖို့လိုလာတာပေါ့ဗျာ
Human Rights Watch က Arvin Gennison ဖြစ်ပါတယ်။ကွန်ဂိုသမ္မတနဲ့မိသားစုကပြင်သစ်နိုင်ငံမှာဇိမ်ခံအိမ်ကြီးတွေအတော်များများဝယ်ထားတာနဲ့ပတ်သက်ပြီးတော့ပြင်သစ်အစိုးရကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ American ပြည်ထောင်စုကလည်း Equatorial Guinea သမ္မတ OBN ပိုင်တဲ့ဂျက်လီယင်ကိုသိမ်းဆည်းဖို့စူးစမ်းခဲ့ပေမဲ့တက်တည်မခိုင်တုံလို့မအောင်မြင်ခဲ့ပါဘူး။ကမ္ဘာတဝန်းအဂရိလိုက်စားမှုတွေကိုစောင့်ကြည့်နေတဲ့ Global Witness အဖွဲ့ရဲ့Coroner Jifilan ရဲ့အကြံပြုချက်ကတော့ဒီလိုပ
ါ We want to see the United States crack down on corrupt money that's coming into the United States and they can do that in a number of ways
American ပြည်ထောင်စုအနေနဲ့နိုင်ငံတွေကိုဝင်လာတဲ့လွဲသုံးစားငွေတွေနဲ့ပတ်သက်ပြီးတားဆီးချေမှောင်းတာမြင်ကျင်ပါတယ်လုံနိုင်တဲ့နည်းလမ်းတွေလည်းအများကြီးရှိပါတယ် Equatorial Guinea နိုင်ငံကအမှုလိုပဲအဂရိလိုက်စားတဲ့အရာရှိကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုသိမ်းဆည်းနိုင်ပါတယ်သူတို့နိုင်ငံကပြည်သူလူထုအတွက်ဘာအကျိုးမှမရှိပဲအဂရိလိုက်စားတဲ့ပုံကိုယ်ရည်အနေနဲ့မတရားလက်စားထားတဲ့ငွေတွေနဲ့စီးစိမ်ခံနေကြတာကိုအမေရိကန်ပြည်ထောင်စုကတားဆီးရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ကနှီးမျိုးမျိုးနဲ့ဟန့်တားနိုင်အောင်ပညာပေးကြတာဖြစ်ပါတယ
်။တောင်အာဖရိကနိုင်ငံကကိုဒူးကိုချွန်အောင်မြင်လာတဲ့စေတနာရှင်ဂရေကျွဲတတိယတဦးဖြစ်တဲ့အလစ်ဇဘက်ဒေါ်နယ်ဆန်ကအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေရဲ့တားသမီးတွေအပေါ်သူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပြပါတယ်။
I have certainly grown up with some of the children who have had, I suppose, the lack of growing up with
them. ကျမကအဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေနဲ့အတူကြီးပြင်းခဲ့တာပါ။ဥစ္စာတနာကျွဲဝချမ်းသာစွာနဲ့ကြီးပြင်းလာခဲ့ကြတယ်။သူတို့တွေဟာကံကောင်းကြပါတယ်။ဒါပေမဲ့အဲ့ဒီဥစ္စာတနာတွေကသူတို့တွေအတွက်ပျော်ရွှင်မှုကိုမပေးနိုင်တယ်လို့သူများတွေတဲ့ပိုးပြီးဉာဏ်ပညာတွေထက်မြက်အောင်လည်းလုပ်မပေးနိုင်တာကတော့သိကြပါတယ်။အဲ့ဒီချမ်းသာနေတာကအနှောက်အယှက်တစ်ခုလိုဖြစ်နေတာပါဒါကြောင့်ကိုပိုင်ဂျက်လီယင်စီနိုင်သူတွေကိုကန့်ကောင်းပါစေလို့ဆုတောင်းပေးချင်ပါတယ်ဒီလိုငွေတွေဖောဖောတည်တည်တုံးနိုင်ပေမဲ့သူတို့တွေကျန်းမာပျော်ရွှင်နေကြတယ်လို့လည်းမထင်ပါဘူးရှင
်လူကြီးသားသမီးတွေမဟုတ်လို့ချမ်းသာလာတာမဟုတ်ဘဲကိုဒူးကိုချွန်ချမ်းသာလာတဲ့အာဖရိကန်တကြွယ်ကြီးတွေအကြောင်းကိုလည်းပြောပြချင်ပါသေးတယ်ရှင်Patrice Moset B ဆိုသူတောင်အာဖရိကကလူမဲကလေးကျွဲတတိကြီးကသူပိုင်ဆိုင်တဲ့ဒဏ္ဍာဥ္စာရဲ့ထက်ဝက်ကိုဆင်းရဲသားတွေကိုလှူဖို့ကြိပြုလိုက်ပါတယ်။ဒါကိုသူ့မိသားစုကလည်းဂုံယူဝမ်းမြောက်နေကြပါတယ်တဲ့။သူဟာတပ်တူတွင်လုပ်ငန်းနဲ့ချမ်းသာလာသူဖြစ်ပါတယ်။သူငငယ်တုန်းကမိဘပိုင်နဲ့ကုံစုံဆိုင်မှာဝိုင်းကူလှုပ်ပေးတဲ့အခါသူ့မိကဆင်းရဲသားတွေလာဝယ်ရင်ပတ်စံမယူဘဲပစ္စည်းတွေကိုအလကားပေးခဲ့တာကိုသူသိတဲ့သဘောကြခဲ့တယ်တဲ့။ နောက်ထပ်အာဖရိကကဂရေကျွဲတတိကြီးတယောက်ကတော့ဆူဒန်နိုင်ငံကဆက်သွယ်ရေးလုပ်ငန်းရှင်မိုးအီဘရာဟင်ဖြစ်ပါတယ်။သူဟာအာဖရိကနိုင်ငံတွေမှာ good governance ကောင်းမွန်တဲ့စီမံအုပ်ချုပ်မှုကိုဒီဇိုင်းမှတ်မှတ်တွန်းအားပေးနေသူဖြစ်ပါတယ်။မိုးအီဘရာဟင်ဖောင်ဒေးရှင်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်ဂျေးနိုင်ဒူးရဲ့သုံးသပ်ချက်ကိုနားဆင်ကြည့်အောင်ပါ။
I think that Mo Ibrahim represents a new breed of African.
တမိုင်းတစ်လျှောက်ပြန်ကြည့်ရင်အာဖရိကတိုက်ကအချမ်းသာဆုံးတထည်ကြီးအများစုဟာစီးစင်တွေကိုသူတို့နဲ့အတူဥရောပမှာဖြစ်ဖြစ်မြောက်အမေရိကတိုက်မှာဖြစ်ဖြစ်အခြေခံအောင်လောက်ကြလေရှိပါတယ်။မိုးအီဘရာဟင်ကတော့အာဖရိကလုပ်ငန်းရှင်ကြီးတွေထဲမှာတော့စမ်းသစ်တဲ့အတွေးခေါ်ရှိသူတွေကိုကိုစားပြုတယ်လို့ပြောရမှာပါ။အာဖရိကန်တယောက်အနေနဲ့အာဖရိကတိုက်ကိုပဲအလုတ်ကျွေးပြဖို့တာဝန်သိတဲ့ပုံကိုတယောက်ဖြစ်ပါတယ်
။ကမ္ဘာတစ်ဖက်ကနေအာဖရိကနိုင်ငံတွေအပေါ်ရှုမြင်တဲ့ပုံစံပြောင်းသွားအောင်အခုလိုစူးစမ်းခဲ့တာလို့ဆိုပါတယ
် The evidence is there that Mo has become a billionaire through doing
Mo ဟာစီးပွားရေးလုပ်တဲ့နေရာမှာဘယ်တော့မှလက်ပြီးလက်ယူမလုပ်ခဲ့ပဲနီးမှန်လက်မှန်လုပ်ခဲ့ပြီးမှတန်းကျွယ်တထည်ကြီးဖြစ်လာခဲ့တဲ့အထောက်အထားတွေရှိပါတယ်ဒါဟာအာဖရိကမှာစီးပွားရေးလုပ်ချင်ကြသူတွေအတွက်သိတ်ကောင်းတဲ့လက္ခဏာဖြစ်ပါတယ်အာဖရိကဟာကမ္ဘာမှာအရှိန်အမြန်ဆုံးနဲ့တိုးတက်နေတဲ့ဈေးကွက်ဖြစ်ပါတယ်အာဖရိကန်နဲ့နိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့အာဖရိကမှာတာဝန်သိရင်းနှီးမြှုပ်နှံကြဖို့လိုပါတယ်။မိုကစံပြအဖြစ်နမူနာပြခဲ့ပြီးဖြစ်လို့တခြားချမ်းသာတဲ့အာဖရိကန်တွေလည်းသူ့လိုပဲလိုက်လုပ်ကြစေလိုပါတယ်
။1936ခုနှစ်ကတောင်အာဖရိကနိုင်ငံကလူမဲတွေမဲပေးခွင့်ရရှိရေးဆောင်ရွက်ခဲ့တဲ့ဒေါ်နယ်ဆန်မိသားစုအကြောင်းကိုလည်းပြောပြပေးခြင်းပါတယ်။စစ်ပြန်ကြီးဒေါ်နယ်ဆန်ရဲ့မြစ်တော်ဆက်သူအလစ်ဇဘက်ဒေါ်နယ်ဆန်ကလည်းအဖိုးချေရာကိုနင်းနိုင်တဲ့အသူတယောက်ဖြစ်ပါတယ်
။ My children like me will not inherit money. If they want money they will have to go and make it.
ကျမကလေးတွေလည်းကျမလိုပဲငွေတွေကိုအမွေရမှာမဟုတ်ပါဘူး။သူတို့ငွေလိုချင်ရင်သူတို့ဘာသာရှာရမယ်လေ။သူတို့ငွေရှာနိုင်တဲ့နေရာရောက်တဲ့အခါထူးခြားပြီးချစ်စရာကောင်းတဲ့အာဖရိကတိုင်းနဲ့သူတို့ရဲ့ရည်တည်ချက်ကိုသဘောပေါက်လာကြလိမ့်မယ်လို့မျှော်လင့်ပါတယ်။အရှံပယ်လည်းမဟုတ်ဘူး။လက်ပေးလက်ယူလည်းမရှိဘူး။ကိုနားကလူဘာရင်လိုရနေတယ်လဲဆိုတော့ကိုနားမလဲတဲ့လူလည်းမဖြစ်เสียရဘူးလေကျမတို့တန်ဖိုးထားတာတွေကိုတကယ်နားလေတယ်လို့ပျော်ရွှင်ပွဲကောင်းတဲ့အာဖရိကနိုင်ငံကိုပေးဆက်ကြမယ်ဆိုရင်အသိရှိတဲ့သူတွေဖြစ်လာလိမ့်မယ်လို့ကျမမျှော်လင့်ပါတယ
်အာဖရိကနိုင်ငံတွေမှာအဂရီလိုက်စားတဲ့ခေါင်းဆောင်တွေရဲ့မိသားစုတွေနဲ့ကိုဒူးကိုချွန်ကြီးပွားချမ်းသာလာတဲ့စေတနာရှင်မိသားစုတွေအကြောင်းနှိုင်းရှင်နိုင်အောင်လို့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍအဖြစ်တင်ဆက်လိုက်တာပါရှင်ကျမခင်ဆိုးဝင်ပါ